American ကကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Ford ကုမ္ပဏီကအငားရင်လုပ်ငန်းသုံးရင်မောင်းလုံးဝမလိုတဲ့အလိုအလျောက်မောင်းကားမျိုးကိုလာမယ့်9နှစ်အတွင်းမှာထုတ်မယ်လို့ August 16ရက်နေ့ကပဲကြေညာလိုက်ပါတယ
် Today we're announcing Ford's intent to have a high volume SAE Level 4 fully autonomous vehicle
SAE အဆင့်4ရှိတဲ့ရင်မောင်းလုံးဝမလိုပဲအလိုအလျောက်မောင်းနေနိုင်မယ့်အငားရင်လုပ်ငန်းသုံးရင်မျိုးကို2021ခုနှစ်မှာကျွန်တော်တို့ထုတ်လုပ်မယ်ဆိုတာကိုအတိအပြည့်ကြေညာခြင်းပါတယ
် Ford ကုမ္ပဏီရဲ့ CEO Mark Fields ကအခုလိုကြေညာလိုက်တဲ့အတွက်မော်တော်ကားလုပ်ငန်းထဲမှာသာမကအလိုအလျောက်ရင်မောင်းနည်းပညာပေါ်အာရုံစိုက်နေကြသူတွေကြားမှာပါပြောစရာဆွေးနွေးစရာဖြစ်ခဲ့ပါတယ် Autonomous Vehicle Technology လို့ခေါ်တဲ့အလိုအလျောက်ရင်မောင်းနည်းပညာနဲ့ရင်မောင်းမလိုတဲ့ကားမျိုးထုတ်မယ်လို့ကြေညာထားတဲ့ကားကုမ္ပဏီတချို့ရှိပြီးတော့စမ်းသပ်မှုတွေလည်းလုပ်နေကြပေမဲ့ Ford ကားကုမ္ပဏီကတော့ SAE အဆင့်၄ရှိတဲ့ရင်မျိုးကိုထုတ်မယ်လို့ပြောလိုက်တာကထူးနေတာပ
ါ That means there's going to be no steering wheel there's not going to be a gas pedal there's not going to be a brake pedal and of course
ဒီဘာသာအလိုအလျောက်လုံးဝမောင်းနေမဲ့ကားမျိုးကို Ford ကုမ္ပဏီက၅နှစ်အတွင်းအမြောက်အများထုတ်လုပ်မှာဖြစ်ပါတယ်အလိုအလျောက်လုံးဝမောင်းနိုင်မယ်ဆိုတဲ့အသေးပေကကားထဲမှာ steering လုံးဝမပါ lever တွေ brake တွေလုံးဝမပါကားမောင်းတဲ့သူလုံးဝမလိုတဲ့ကားမျိုးကိုပြောတာဖြစ်ပါတယ်
နိုင်ငံတကာမှာထုတ်လုပ်နေတဲ့မော်တော်ကားတွေလေယာဉ်မြန်တွေအပါအဝင်ရွေးရှားဆက်တက်ရှင်တွေရဲ့လုံခြုံမှုထိရောက်မှုနဲ့အရေးအသွေးကောင်းမွန်မှုအတွက် SAE ဆိုတဲ့နိုင်ငံတကာအင်ဂျင်နီယာတွေပါတဲ့အဖွဲ့အစည်းကစံချိန်စံနှုန်းသတ်မှတ်ပေးပါတယ်။ရင်မောင်းမလိုပဲအလိုအလျောက်မောင်းနိုင်မဲ့ရင်မျိုးတွေအတွက်လည်း SAE ကအဆင့်6ဆင့်ခွဲခြားပြီးတော့သတ်မှတ်ထားပေးပါတယ်။အဆင့်4ဆိုတာကတော့ကားမောင်းတာနဲ့ဆိုင်တဲ့ကိစ္စအလုံးကိုကားကပဲအလိုအလျောက်လုပ်သွားမယ်။ High Automation အဆင့်ဖြစ်ပါတယ်။အခုလိုကားထဲမှာ steering တို့ brake တို့လုံးဝမပါတဲ့အလိုအလျောက်မောင်းကားမျိုးကို9နှစ်အတွင်းမှာတကယ်ပဲထုတ်လုပ်နိုင်မှာမလားဆိုတာကိုလည်းတချို့ကလည်းတန်တရားရှိကြပါတယ်။ American ကနာမည်ကြီး MIT နည်းပညာတက္ကသိုလ်ရဲ့နည်းပညာဆိုင်ရာသုံးသပ်ချက်မဂ္ဂဇင်းစောင်းပါတစ်ခုထဲမှာဆိုရင်ရင်မောင်းလုံးဝမလိုပဲတကယ်ကိုစိတ်ချလက်ချအလိုအလျောက်မောင်းနိုင်မဲ့ကားမျိုးကိုထုတ်နိုင်ဖို့9နှစ်ဆိုတဲ့အချိန်ဟာလုံးဝမလောက်ဘူးလို့ပညာရှင်တွေရဲ့ရှင်းပြချက်တွေနဲ့ရေးထားပါတယ်။ Ford ကုမ္ပဏီအနေနဲ့2021ခုနှစ်မကုန်ခင်တတ်မှတ်ထားတဲ့အတိုင်းအလိုအလျောက်မောင်းတဲ့ကားမျိုးထုတ်တော့ထုတ်နိုင်လိမ့်မယ်။ဒါပေမဲ့အချိန်နှင်းနှင်းနဲ့တတ်မှတ်နေရာတချို့ပဲမောင်းနိုင်တဲ့ကားမျိုးဖြစ်လိမ့်မယ်လို့အလိုအလျောက်မောင်းကားတွေအကြောင်းလေ့လာနေတာအနည်းငယ်ရှိနေတဲ့ဘာကလေးတက္ကသိုလ်က Steven Sheldover ရဲ့အပြောကို MIT Technology Review ဆောင်းပါးထဲမှာဖော်ပြထားပါတယ်။တကယ်တော့ BMW နဲ့ Tesla ကားကုမ္ပဏီတို့လိုကမ္ဘာကျော်ကားလုပ်ငန်းကြီးတွေကရင်မောင်းမလိုတဲ့ကားမျိုးထုတ်မယ်လို့ကြေညာထားပြီးဖြစ်ပါတယ်။စံတည်တီထွင်ဖန်တီးမှုတွေကိုလက်လွတ်မခံမဲ့အလိုလျောက်မောင်းနိုင်မဲ့ကားမျိုးထွင်းနေတာကို Rachel Burgess တို့လို Auto Car နဲ့ What Car ဆိုတဲ့ Motor Car Magazine တွေရဲ့ Editor ကတော့ဝန်တာနေပါတယ
်။ It's very interesting. They're one of many car makers who have started plans to
ဆက်စပ်ဝင်စားဖို့ကောင်းပါတယ်။ကားကုမ္ပဏီတွေအများကြီးထဲမှာမှအခုလိုအလိုလျောက်မောင်းနေနိုင်မဲ့ကားမျိုးထုတ်ဖို့စလုပ်တဲ့ကုမ္ပဏီတွေထဲမှာသူတို့ပါလာပြီလေ။ပြီးခဲ့တဲ့လတုန်းကပဲ BMW က2021မတိုင်ခင်အပြည့်အဝအလိုအလျောက်မောင်းနေနိုင်မဲ့ကားမျိုးထုတ်ဖို့စီစဉ်ထားတယ်လို့ကြေညာသွားတယ်။ Tesla ကုမ္ပဏီပိုင်ရှင် Elon Musk ကလည်း2018မတိုင်ခင်အလိုအလျောက်မောင်းနိုင်တဲ့ကားထုတ်မယ်လို့ပြောထားတယ်။ဒါကြောင့်အလိုအလျောက်မောင်းရင်ဤပညာတွေအတွက်တိတ်ကိုစိတ်လှုပ်ရှားစိတ်ဝင်စားစရာကောင်းပါတယ်။
Ford ကားကုမ္ပဏီကတော့အိမ်သုံးအမျိုးအစားမဟုတ်ဘဲအငှားယင်လုပ်ငန်းတွေအတွက်အလိုအလျောက်မောင်းတဲ့ကားတွေကိုထုတ်မှာပါ။လက်ရှိမှာလည်းအမေရိကန်ကအငှားယင်လုပ်ငန်းကြီးတွေက Ford ကားတွေကိုသုံးနေကြပါတယ်။ Ford လိုပဲ Google နဲ့အငှားယင်လုပ်ငန်း Uber တို့ကလည်းကားတွေမှထိမ်းပေါင်းတဲ့သူမျိုးလုံးဝမလိုတဲ့ကားတွေကိုထုတ်နိုင်ဖို့ကြိုးစားနေကြတာပါ။အလိုအလျောက်မောင်းတဲ့ကားတွေကိုကင်မရာရဲ့ Radar စနစ်ရဲ့ Computer Software ရဲ့ကမောင်းနှင်ပေးနေတာလို့အကြံအဖင်ပြောလို့ရပါတယ်။ဘေးဝင်းကျင်မှာဘာတွေရှိနေတယ်လဲဆိုတာကိုကားမှာတပ်ထားတဲ့ကင်မရာနဲ့ Radar Sensor စနစ်ကကားပပတ်လေကိုတစ်ချိန်လုံးစောင့်ကြည့်ပေးနေပြီးတော့ Brake အုပ်ဖို့လိုပြီလို့အသိပေးလိုက်တာနဲ့အထူးထွင်ထားတဲ့ Computer Software ကနေပြီးတော့အုပ်ပေးလိုက်တာမျိုးဖြစ်ပါတယ်။ Computer တွေကလူထက်မြန်အောင်လို့တုံ့ပြန်ပေးနိုင်ပေမဲ့ဘယ်အချိန်မှာကားကိုရပ်ဖို့လိုရဲအချိန်တတ်လိုက်ဖို့လိုရဲဆိုတာကိုအဆုံးဖြတ်ပေးနိုင်တဲ့နေရာကြတော့လူတွေကတပန်းပူတာတယ်ဆိုတာကို MIT ရဲ့ Technology Review Magazine ဆောင်းပါးထဲမှာထောက်ပြထားပါတယ်။ဒါကြောင့်လဲTesla ကုမ္ပဏီရဲ့အလိုအလျောက်မောင်းရှင်တစဉ်စမ်းတက်မောင်းနေတော့တိုက်မိလို့ကားထဲမှာပါသွားတဲ့သူတယောက်ဆေဆုံးခဲ့ပါသေးတယ်။ဘေးဘက်လည်ကိုစောင့်ကြည့်နေတဲ့ကားကင်မရာကကြွေလာတဲ့နောက်တွဲပါရှင်ရဲ့အဖြူရောင်ဘေးဘက်ကိုနေရောင်ထဲမှာအန်ဒီရဲလို့မခွဲခြားနိုင်တဲ့အတွက်အလိုအလျောက် brake ကမရက်လိုက်တာလို့ Tesla ကရှင်းပါတယ်။အထဲမှာပါသွားတဲ့သူကလည်း ayong matalai mi le atwe ka go achei mi ma yat lai nai me ka tai mi ge da ba ai lo phit khe bi de naw tesla ka ri ye radar snit go po ka a hlo ba me lo tesla ye ceo elon musk ka pyo cha ge ba de
obviously that crash was incredibly tragic
ai yin dai mu a taik go sai ma kaung sa ya ba be ai yin dai mu pyatana phit do elon musk pyo da ga tesla yin maung te yak song ya de achei ma tru ye alo li yak yin maung snit go Santa Mount Hare Mai Manga, Tantia Tonze Shiba Vie, America Masu in Shidmia Motokari, Alo Mount and Mai Mang, Goza Lidama, Tia Gatai Mujang, at the Songshong Niara, Duyavare, Tajau, Nibina, Poramas, Longjong Sikare, Surah, Tati Pianivare, a Chain Jalarane, Niapoli, Porama, Totelavale, Ome.
Gare Ma Mounted Longa Mulure, a Lodia Mount Gamuri, Lambo Ma Mount Nibu. Landry go computer ne snide ja tat mat thare mye bon snit ne GPS lan nyon snit do le lo at ba de. Ai snit dwe snit ja ma shi bu so yin no alo lyaw maung ne ne ka re lan bo ma lo ya khi twa nai bo phit nai ma ma hou bu so ra go The Verge online media ye saung ma de khu re ma le yee tha ba de. Naw de khu ga maung tu long wa ma ba de ka myu re go maung ne nai bo America ma raw ma niya re go tat mat kan tat tha ra mo Now, Nane Dremma, Lanai Boma, Lulia, Mounted Gari, Tem Mounted Chini, Jamala, Suragale, Maziaba, Ford Gakom Nigaro, Natown the Satakunia Matome, SAE Assembly, Lulia, Mount Gariga, Beloposam Yop Chimale, Surago, Lolo Zebbio Nine Dime, Tote Camaro, Sasa Sinipinianlu, Gari, Software Bino, Hardware Bangova, Atecha Titrinilu, Suvarishi.